Sorry ဦးဆောင်တဲ့ညောင်ဖက်ကဟူဒီတပုံတွေကိုဂျာတာပိနေမှာလေကြောင်းကနေတက်ခိုက်တာကြောင့်ကလေးငယ်များပြားအပါဝင်လူ43ဦးထဲမှနေတည်ဆုံးရတဲ့ပေါ်အမျက်ဒေါသထွက်စရာဆက်စုပ်ဖွဲ့လိုရဖြစ်နိုင်ငံတကာအကူအညီပေးအဖွဲ့တွေကပြစ်တင်ရှုတ်ချကြပါတယ်။အဲတက်ခိုက်မှုတွင်တခြားလူ60ကျော်လက်ဒဏ်ရာရပါတယ်။ဒုံးကြီးဒဇင်းဟာလူရသည်ကာလဖွင့်တဲ့ကျောင်းတစ်ကျောင်းကနေပန်းပြေကြီးထွက်ပြီးပြန်လာတဲ့ကျောင်းသားလေးတွေပါလာတဲ့ဘတ်စကားကိုထိသွားတာပါ။ငိုဖို့တောင်တတိမြလောက်အောင်ဘာဖြစ်မှမသိတဲ့ချက်တွေတင်နေပြီးတကိုယ်လုံးသွေးတွေနဲ့ဖုံးနေတဲ့ကလေးတွေရဲ့ရုပ်ပုံတွေကိုစေယုံတို့ကမှရယူထားတဲ့ရုပ်တံမြင်မှုတွေမှာတွေ့ကြရပါတယ်။တချို့ကတော့ဒဏ်ရာကြောင့်နာကျင်တဲ့ဝေဒနာကိုစေယုံကျမ်းမြင်ပေါ်မှာလူလိမ်ခံစားရင်းကုသပေးမှုခံယူဖို့စောင့်နေကြရပါတယ်။ဒုက္ခသည်ဆိုင်ရာနော်ဝေးကောင်စီ NRC အကြီးအကဲယန်းအက်ဂလန်ကဒါဟာလုံးဝကိုမနှိမ့်မြှုပ်ပွဲရှက်ရွံ့ပွဲဒေါသထွက်ပွဲပဲလို့တတမှာကြီးပါတယ်။အပြစ်မဲ့ကျောင်းသားလေးတွေပါလာတဲ့ဗတ်စကားကိုတတ်ခိုက်တာဟာစစ်ပွဲရဲ့စီမင်းစည်းကမ်းတွေကိုပြောင်ကြကြဖြစ်ပယ်လိုက်တာဖြစ်တယ်လို့လည်းပြောပါတယ်။Save the Children နဲ့နေစည်းမသားဆရာဝန်များအဖွဲ့လိုလူသားစာနာမှုအကူအညီပေးအဖွဲ့တွေကလည်းအပြင်းထန်ပြစ်တင်ရှုတ်ချကြပါတယ်။ဂျီမင်းနိုင်ငံမှာအီရန်ကကြောတောနှုတ်ခံပေးထားတဲ့ဟူဒီတပုံတွေကို Sorry ဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ကတိုက်ခိုက်တဲ့ပေါ်အမေရိကန်ကထောက်ခံထားပါတယ်။